အခုဆိုရင်နင်းမြုပ်ရုရှားငါးဖန်သင်္ဘောဘော်ကကယ်တင်ထားတဲ့မြန်မာသင်္ဘောသား22ဦးဒီရုရှားသင်္ဘောဘော်ကိုဘယ်လိုဘယ်ပုံရောက်လာတဲ့ဆိုတာသိရှိနိုင်ဖို့ရုရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်ကစုံစမ်းစစ်ဆေးမှုတွေစတင်နေပြီဖြစ်ပါတယ်မြန်မာသင်္ဘောသားတွေအတွက်ရပန်ခွင့်အခွင့်အရေးတွေရရှိနိုင်ဖို့ဆောင်ရွက်ပေးနေတယ်လို့ပျောက်ဆုံးသွားတဲ့သူတို့ရဲ့နိုင်ငံကူးလက်မှတ်တွေကိုလည်းမော်စကိုမြန်မာတန်ရုံးကအမြန်ပြန်ထုတ်ပေးနိုင်အောင်စီစဉ်နေပြီးမြန်မာနိုင်ငံကိုပြန်လည်ရောက်ရှိနိုင်အောင်စီစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းရုရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကသတင်းထုတ်ပြန်ထားပါတယ်အသေးစိတ်ကိုမတ်ဆုမွန်ကစူးစီးတင်ပြထားပါတယ်
ဒီကနေ့ဧပြီလ6ရက်နေ့ဗုဒ္ဓဖူးနေ့မှာရုရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့ထုတ်ပြန်ချက်အရနောက်ဆုံးအခြေအနေကတော့ရုရှားနင်းမြုပ်ငါးဖမ်းသင်္ဘောဘော်ကကူညီကယ်ဆယ်ထားတဲ့မြန်မာသင်္ဘောသားတွေကိုရုရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးတာဝန်ရှိတဲ့သူတွေကသူတို့ကိုမြန်မာနိုင်ငံကကုမ္ပဏီတွေဘက်ကဘလို့ဆေလွတ်လိုက်တယ်လဲနောက်ပြီးတော့ဒီရုရှားသင်္ဘောဘော်ကိုမိတို့မိပုံဘလို့ရောက်ရှိလာကြတယ်လဲဆိုတာကိုတဦးချင်းမေးမြန်းစုံစမ်းနေပြီဖြစ်ပါတယ်မြန်မာသင်္ဘောသားတွေကိုကယ်တင်ဆောင်ရှောက်ထားရှိတဲ့ရုရှားနိုင်ငံတောင်ပိုင်းစခါလင်းမြို့က Pacific Plaza Hotel မှာမြန်မာသင်္ဘောသား22ဦးကိုရုရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးတတိယအတွင်းဝင်ဦးတိုးလွင်နဲ့တန်ရုံးဘာသာပြန်အရာရှိဦးဝေဖြိုးတို့ကတွားရောက်တွေ့ဆုံပြီးတော့မြန်မာတန်ရုံးတာဝန်ရှိတဲ့သူတွေဘက်ကမြန်မာသင်္ဘောသားတွေနဲ့ပတ်သက်တဲ့လိုအပ်တဲ့သတင်းချက်လက်တွေမေးမြန်းစုံစမ်းပြီးဆောင်ရွက်ပေးနေတာဖြစ်ပါတယ်။အသက်ရှင်ကျန်ရဲ့သူတွေအပြင်တည်ဆုံခဲ့ရသူတွေနဲ့နောက်ပြီးတော့ပျောက်ဆုံးနေစေမြန်မာသင်္ဘောသားတွေအတွက်ဆုံးရှုံးနှင်နာခဲ့ရမှုအတွက်ရသည်ရလိုက်တဲ့ရပိုင်ခွင့်အခွင့်အရေးတွေရရှိရေးမြန်မာတန်ရုံးတာဝန်ရှိတဲ့သူတွေဘက်ကဒေသခံအာဏာပိုင်တွေနဲ့ပူးပေါင်းညှိနှိုင်းဆောင်ရွက်ပေးနေပါတယ်လို့လည်းရုရှားနိုင်ငံဆိုင်ရာမြန်မာတန်ဖိုးကြီးဦးအောင်ကျော်မိုးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။ကုမ္ပဏီအနေနဲ့ဒီရောကြီးကိစ္စကိုဒီနေ့ရှေ့ရနေမှာပြန်ပြီးဆွေးနွေးမယ်လို့သူတို့ပြောသွားတယ်မနေ့ကပြောသွားတော့လေဒီနေ့ကမနေ့ကကြေပြေးထားတဲ့အတိုင်းဂါဗနာလည်းဒီနေ့လာတွေ့မယ်ဆိုပြီးပြောတယ်မတွေ့ပါဘူးကျွန်တော်တို့ကိုယ်စားလှယ်နဲ့မတွေ့ဖြစ်ပါဘူးနောက်တစ်ခါဒီတင်မောကုမ္ပဏီရဲ့ကိုယ်စားလှယ်ကလည်းကျွန်တော်တို့နဲ့ကျွန်တော်တို့တန်ရုံးကိုယ်စားလှယ်နဲ့လာမတွေ့ဖြစ်ပါဘူးဒီနေ့ဒါဆိုကျွန်တော်တို့အလို့သဘောတည်ရတာတော့သူတို့ရုရှားတင်မောသားတွေနဲ့ပဲတွားပြီးတွေ့နေတယ်လို့ပြောပါတယ်ဒီနေ့မတွေ့ဖြစ်သေးပါဘူ
းဟုတ်ကဲ့အန်ကယ်အဲ့တော့အန်ကယ်တို့မြန်မာတန်ရုံးဘက်ကပေါ့နော်ဘာများလှုပ်ဆောင်ပေးနေတာရှိပါလဲရှင
်ဟောကျွန်တော်တို့အခုသူတို့တွေလောလောဆယ်ကျွန်တော်ပတ်စပို့တွေထုတ်နေပါတယ်သူတို့ပြန်ဖို့အတွက်ပြီးရင်ကျွန်တော်ဒီဗီဇာကိစ္စလေးပါလေးလောက်ရပါမယ် transit visa ပါညာပြီးလို့ရှိရင်တော့ဒီ dead body တွေပြန်ပို့ဖို့လို့ရော်ကြီးကိစ္စတော့ကျွန်တော်ဆွေးနွေးသွားဖို့ရှိပါတယ်သူတို့ဘက်ကစုံစမ်းစစ်ဆေးပေါ့ immigration မဟုတ်ပါဘူးစုံစမ်းစစ်ဆေးကလာပြီးတော့ဒီတင်မောနှင်းမြို့မှုဖြစ်စဉ်နဲ့ပတ်သက်ပြီးကျွန်တော်တင်မောသားတွေကိုလာပြီးမေးရမြန်းတာဒါပဲရှိပါတယ်ကျွန်တော်ဘာသာစကားအခက်ခဲရာအင်္ဂလိပ်လိုရောရုရှားလိုကျွန်တော်ဘက်ကဝိုင်းပြီးတော့ဘာသာပြန်ပြီးတော့မေးပေးပါတယ်ဖြစ်စဉ်အတိအကျတော့ကျွန်တော်နောက်မှဒါအစီအခံတင်ပြရမှာကျွန်တော်နိုင်ငံရေးရဲ့တရှင်ဆိုတော့အခုလောလောဆယ်တော့ခုနကဘာကြောင့် accident ဘလို့ဖြစ်တယ်ဘာညာဆိုတာအသေးစိတ်တော့ပြောလို့မရသေးပါဘူး
အသက်ရှင်ကျန်ရစ်ခဲ့တဲ့မြန်မာသင်္ဘောသားတွေကိုမြန်မာတန်ရုံးဘက်ကကူညီကယ်ဆယ်ပေးနေတာနဲ့ပတ်သက်ပြီးလည်းအသက်ဘေးကလွတ်မြောက်လာတဲ့မြန်မာသင်္ဘောသားတဦးကအခုလိုပြောပြပါဗျ။အ
ခုချိန်ဒီတန်ရုံးနဲ့ကုမ္ပဏီနဲ့ပြောနေတော့ဂူရီမရသေးဘူး။အဲဒါတော့ဘူးမညိနိုင်နေကြတော့အဲဒီသင်္ဘောကပထမကျွန်တော်တို့လာတော့ကိုရီးယားမှာကိုရီးယားတောက်ကွေမှာကျွန်တော်လာတော့ပြီးတော့မှကိုရီးယားတောက်ကွေကနေအဲဒီသင်္ဘောဒီပရာဇီးရောက်ရောက်လာတာလာတော့ဘယ်သင်္ဘောလဲလို့မသိကိုရီးယားနေပြီးအဲဒီသင်္ဘောတက်ဖို့ဆိုပြီးခေါ်တာအဲဒီသင်္ဘောဆိုပြီးတော့ပြေမကျွန်တော်အဲဒီရရှာစီးရောက်မှတရားရလိုတရားရတရားရဆိုအခုဒီတခုလို့ဖြစ်ရောမှတရားကြောင်လည်းအခုဒီဘာမှမသိဘူ
းအခုထုတ်ပြန်ထားတဲ့စည်ရင်းအရာတော့ရရှာနင်းမြုပ်ငါဖန်းတင်မောဘော်ကမြန်မာတင်မောသားတွေအနက်ကုညီကယ်ဆယ်ထားတဲ့တင်မောသားက22ဦးဖြစ်ပြီးတည်ဆုံးသူကတော့16လောင်းပြန်လည်ဆယ်ယူရရှိထားပြီးဖြစ်ပါတယ်ကြံ4ယောက်ကတော့အခုချိန်ထိပျောက်ဆုံးနေဆဲဖြစ်တယ်လို့ရုရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကသတင်းထုတ်ပြန်ထားပါတယ်အခုအသက်ရှင်လျက်ကြံရစ်ခဲ့တဲ့မြန်မာတင်မောသား22ဦးစလုံးကျန်းမာရေးစောင့်ရှောက်မှုခံယူနေပြီးတော့သူတို့ဟာထိခိုက်ဒဏ်ရာရရှိခဲ့မှုမရှိကြဘဲနဲ့ကျန်းမာရေးကောင်းမွန်မှာကြောင့်နဲ့သူတို့တွေအမြန်ဆုံးမြန်မာနိုင်ငံကိုပြန်ရောက်နိုင်အောင်မြန်မာတန်ရုံးဘက်ကစီစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းပြန်လွတ်မြောက်လာတဲ့တင်မောသားတွေကပြောပြတာပါအ
ဲ22ယောက်လုံးကတော့အကုန်လုံးကျမ်းမာရှိရဲ့လို့ဘာမှစိတ်မပူပါနဲ့လို့ကျမ်းမာရဲ့လက်ဆင့်ပြဲလို့ပတ်သက်အဲ့ရဲ့လက်တန်ရောဒီအကိုကြီးနဲ့ကုမ္ပဏီကတော့အကုန်လုံးညှိနှိုင်းဆွေးနွေးပေးနေတယ်ဆိုတော့စိတ်ပူရတော့မရှိပါဘူးလို့ဖြစ်သွားတဲ့ကျွန်တော်တငယ်ချင်းတွေရဲ့မိသားစုတွေတော့1နဲ့ပါတယ်လို့မတွေ့သေးတဲ့အဲ့ဒီလောင်းလေးလောင်းရတယ်သူတို့ရှာပေးမယ်လို့တော့အခုချိန်ကြီးပြောထားတယ်အဲ့ လဲပြောပြောတယ
်မြန်မာတင်မောသားတွေကိုတရားမဝင်ခေါ်ယူခဲ့တဲ့ရုရှားတင်မောလိုင်းပိုင်ရှင်ကအခုတိမ်းရှောင်နေတဲ့အတွက်ဒုတိယအကြီးအကဲကိုထိန်းသိမ်းထားပြီးတော့တင်မောလိုင်းပိုင်ရှင်ရဲ့ဘဏ်အကောင့်တွေကိုရုရှားအစိုးရကထိန်းသိမ်းလိုက်ပြီးဖြစ်ကြောင်းနဲ့ကယ်ဆယ်ထားတဲ့မြန်မာတင်မောသား22ယောက်ရဲ့ပျောက်ဆုံးသွားတဲ့နိုင်ငံကူးလက်မှတ်တွေကိုလည်းမော်စကိုမြန်မာတန်ယုံကနေတရက်အတွင်းအမြန်ဆုံးအသစ်ပြန်ထုတ်ပေးပြီးတော့သူတို့ကိုအခုလက်ရှိထားရှိတဲ့ရုရှားနိုင်ငံတောင်ပိုင်းဆာခါလင်းမြို့ကိုအမြန်ဆုံးပေးပို့သွားမှာဖြစ်တယ်လို့မော်စကိုရုရှားဆိုင်ရာမြန်မာတန်ယုံကသတင်းထုတ်ပြန်ထားပါတယ်ရှင်